유유리자 하초다 인연동이 တရားအထုတ်နေကြတဲ့လူတိုင်းတရားအထုတ်တဲ့နေရာမှာအစဉ်ပြေခြင်းကြတာကြီးပါပဲဒါဟာအဖြစ်ဆိုစရာမဟုတ်ပါဘူးအလုံးလုံးနေပြီးမှတော့လူအားကရခြင်းကြတာနီးလန်းကြပါရဲ့တဘာဝလည်းကြပါပဲဒါပေမဲ့ဆန်းဆန်းကြည့်ဖို့ရာဘာလို့ဘလို့အစဉ်ပြေနေခြင်းတာလဲဆိုတာပါနိဗ္ဗာန်ကိုအမှန်တကယ်မျက်မှောက်ပြုလို့ရဘူးကိုယ်ကအစဉ်ပြေရလို့တတ်မှတ်ထားတာလားဓမ္မမဟုတ်နိဗ္ဗာန်မရောက်မီလံကုလကဝိပဿနာဉာဏ်တစ်ခုခုမှာတည့်ဝင်နေခြင်းကိုအစဉ်ပြေရလို့တတ်မှတ်ထားတာလားဒုတိယမဟုတ်ဘာမှဉာဏ်မှမသိတဲ့အာရုံတစ်ခုပေါ်မှာနင်းမြုပ်ပြီးငြိမ်သက်နေတာကိုပဲအစဉ်ပြေရလို့တတ်မှတ်ထားတာလားဆိုတာကိုယ့်ကိုယ်ကိုယ်ရိုးရိုးသားသားမင်းကြည့်ဖို့ပါပဲวิปัตตนาเตยဆိုတာတကယ်ကိုရိုးရိုးလေးပါวิปัตตนาเตยအထူးရင်ကဖြစ်ပေါ်လာတဲ့วิปัตตนาဉာဏ်นี่ဆိုတာလေတကယ်ကိုရိုးရိုးလေးယူကြည့်ပါမယ်วิปัตตนาရှုနည်းဆိုတာကလည်းတကယ်ကိုရိုးစင်းလှပါတယ်ကျေးဇူးတော်ရှင်မာဇီဆရာဘုရားကြီးရဲ့วิปัตตนาရှုနည်းအလုပီးတရားကိုနားကြည့်ရင်ဖြင့်တကယ်ကိုအလွယ်ဆုံးအယူဆုံးအရှင်းဆုံးစကားလုံးနေနေပဲဟုတ်ကြထားတော့တွေ့ရပါလိမ့်မယ်မိမိရဲ့ဝမ်းမိုက်ကိုစိတ်နဲ့စူးစိုက်ကြည့်နေပါပေါင်းကြလာတာပိန်ကျသွားတော့တွေ့ရမယ်ပေါင်းနာပိန်နာကိုထင်ရှားမတွေ့ရင်ဘိုက်မှာလက်ကိုကတ်ထားကြည့်ပါတောင်းတော့ကြလို့ပေါင်းနိုင်ပိန်နိုင်ထင်ရှားပေါ်လာရင်ဝင်သက်ရှုကြိုက်မှာဝမ်းမိုက်ပေါင်းကျဒီလျားတာဘူးဖောင်းနေလို့မှတ်ထွက်တဲ့ဆိုင်ခိုက်မှာဝမ်းပိုက်ပင်ကျသွားတာဘူးပင်နေလို့မှတ်ပါဖောင်းခိုက်၌ဝမ်းပိုက်ဖောင်းတက်လာတာဘူးထင်ရှားသိရမယ်ပင်ခိုက်မှာဝမ်းပိုက်ပင်ကျသွားတာဘူးထင်ရှားသိရမယ်ဖောင်းနိုင်ပင်နိုင်ဖြစ်ပေါ်စေအခိုက်အတန့်ကြအောင်ဖောင်းနေပင်နေကောင်းနေပြီနဲ့လို့မပြတ်မှတ်ပါစိတ်နဲ့လည်းမှတ်ရပါမယ်နှုတ်ကရွတ်ဆိုဖို့မလိုပါဖောင်းမှုပင်မှုထင်ရှားအောင်ဆိုပြီးပြင်းပြင်းထန်ထန်တာလည်းမလုပ်ပါနဲ့အသက်ရှူဆိုင်မှုကိုနှီးအောင်များအောင်လည်းမလုပ်ပါနဲ့ပဂတိရှင်ကြီးအတိုင်းပဲမှန်မှန်သာရှူပါလုပ်ပြီးရှူမှတ်နေရင်မကြခင်မှာပဲမောပန်းပြီးမမှတ်နိုင်ပဲရှိလိမ့်မယ်။ဖောင်းနဲ့ပင်လေလို့မှတ်နေဆုံးမှာစိတ်ကူးကြံစီမှုပြီးတော်မှုတွေဖြစ်လာရင်စိတ်ကူးရဲ့ကြံနေတွေးတယ်လို့မှတ်ပါ။ခန္ဓာကိုယ်တဏှာမှာညောင်းမှုလွန်ကဲထင်ရှားလာရင်ညောင်းမှုကိုဆူဆိုင်ပြီးတော့ညောင်းတယ်ညောင်းတယ်လို့မှတ်ပါ။မခံတာလို့ပြင်းနေပြီဆိုရင်တော့ပြင်းနေတယ်လို့မှတ်ပြီးပြင်ပါပြင်တဲ့အခါမှာလဲခြေလက်တွေကြွတာရွေ့တာဘူးလဲကြွတယ်ရွေ့တယ်ကွေးတယ်စက်နေနေမှတ်သွားရမှာပါပဲပြင်မှတ်နေကြဖြစ်တဲ့ဝမ်းပိုက်နေရစိတ်ကိုစူးစိုက်ပြီးဖောင်းနေပင်နေကိုပြန်ပြီးမှတ်ပါကဲဘယ်လောက်ယူဆင်းလိုက်ပါလဲဒီထက်ယူဆင်းတဲ့ရှုမှတ်နည်းမျိုးလဲရှိမယ်မထင်ပါကောင်းနာပင်နာကိုရှုမှတ်တဲ့အခိုက်မှာစာလူပြောရရင်ကာယ ानु ပတ္တနာဖြစ်နေတော့တာပါပဲစိတ်ကူးတယ်ကြံစီတယ်တွေးတယ်လို့မှတ်တဲ့အခိုက်မှာစိတ်ကိုပြန်မှတ်နေတဲ့အတွက်စိတ်ဓာ ानु ပတ္တနာဖြစ်နေတော့တာပါပဲခန္ဓာကိုယ်မှာဖြစ်ပေါ်လာတဲ့ညောင်းမှုညာမှုခံစားမှုကိုစူးစိုက်ပြီးမှတ်တဲ့အချိန်မှာ ဝိညာဉ်ဝိပဿနာဖြစ်နေတာပါပဲ။တတိပ္ပံတရား၄ပါးရဲ့ခေါင်းထဲမှာပဲစိတ်ဟာရှင်သန်လှုပ်ရှားနေရတော့မောဟဝင်ခွင့်မရတော့ဘူးပေါ့။အဝိဇ္ဇာအတွက်နေရာမရှိနိုင်တော့ဘူးပေါ့။အဓိကကမောဟဆိုတဲ့အဝိဇ္ဇာရဲ့တတ္တိတွေကိုယ်တန်တံမှာအာရုံချိနဲ့သွားဖို့ပါပဲ။ဒီအတွက်ရှင်မခါဇမှာတော့ဝံဖက်ကြီးကိုမြင်နေတာဟာပုံသဏ္ဍာန်ပြည့်ညက်တွေကိုသိနေရမြောက်ဘူးလား။ဒါဟာတရားမှဟုတ်ရဲ့လားဘာညာနဲ့ယုံမှားတန်ရရင်ပွားမနေပါနဲ့။ပရိမတတ်ခင်ရွှေမခိုးခြင်းပါနဲ့ဦး။အထုခါဇဆိုတော့ပြည့်ညက်ကိုဖျောက်ပြီးရှင်မဖို့မဖြစ်နိုင်သေးပါဘူး။ကိုယ်ကမှဉာဏ်မရင်သေးတာပြည့်ညက်ပါထင်ရှားသေးပြီးရှင်မနေပါပဲ။သမာဓိတတိဉာဏ်နဲ့ရှင်းတန်လာမှာပါ။တစ်သက်လုံးတဏ္ဍာရလုံးမောဟအဝိဇ္ဇာတဏ္ဍာလောဘတွေနဲ့တွဲနေတဲ့စိတ်မှာအဝိဇ္ဇာတဏ္ဍာရဲ့တတ္တိတွေကိန်းနေတာမင်းလှပါလားလို့ကိုယ့်ကိုယ်ကိုယ်နားလည်ထားဖို့လိုပါလေ။ကိုမမွေးခင်တွေကပေါ်ခဲ့တဲ့ဆရာသမားတွေရဲ့စကားပါရမီဉာဏ်ရင့်တန်ပြီးကိုယ်တိုင်အားထုတ်ခဲ့ပြီးမှဟောခဲ့တဲ့ဆရာသမားတွေရဲ့စကားဒုက္ခနဲ့တူအပြောခံစူခံအဝိဘန်ခံအမျိုးမျိုးခံခဲ့ရပြီးမှကျဉ်းဉဏ်ခံရတည်ခဲ့ပြီးလက်တွေ့လျောင်းနဲ့တက်တည်ပြသွားခဲ့တဲ့ဆရာသမားတွေရဲ့စကားကိုလေးလေးဆက်ဆက်နဲ့ယုံကြည်လိုက်နာဖို့လိုတာပါပဲ။စိတ်ရဲ့တဘာဝကိုအစမ်းကြိုက်တယ်။တရားရဲ့တဘာဝကရိုးစင်းတယ်။ဒီလိုဆန့်ကျင်တဲ့အကြောင်းအရာတစ်ခုဟာတရားရှာတရားအထုတဲ့နေပင်မှာထိတ်တိုက်တွေ့ကြမှာပါပဲ။ဒီတော့ကတရားဥတော်ဖြစ်ဖြစ်မြောက်မြောက်အာမထုရသည်ဟုစိတ်ကဖြင့်ပေးထားတဲ့အာရုံတစ်ခုပေါ်မှာတောင်မှခက်ကြကြမနေနိုင်သေးဘူး။အလေးချင်းပေါ်မှာတောင်မှအထိုင်မကျနိုင်သေးဘူး။ကိုယ့်ဘက်မှာကလူအပ်ချက်တွေတပုံကြီး။အာရုံနဲ့စိတ်နဲ့ဒါသာမဖြစ်အောင်လို့အတော်လုံးရအောင်မှာအကျင့်ဆွဲဖို့တောင်အတော်အားထုတ်ရအောင်မှာဒီလိုချိန်မှာဟိုဝေဘန်ဒီပုတ်ခတ်နေဆိုရင်ကိုယ်တဏ္ဍာမှာဘယ်လိုလုပ်ပြီးဝိပဿနာဉာဏ်ကြီးဖြစ်လာပါအောင်လုပ်မလဲ။ဇာဘူးနာဝတွေနဲ့ပထမစကားပထမအသိဉာဏ်တွေကိုစိတ်တဏ္ဍာနဲ့အကျဉ်းတွင်းနေအဟုတ်မြင်မဟုတ်တဲ့လုံမြင်ကြီးနဲ့ခြားခြားလည်နေဦးမှာပါ။ဒီတော့စကားကလေးကရင်းတကူဆိုသလိုတရားနဲ့အစဉ်ပြေခြင်းနဲ့လဲဆိုသေးရဲ့တရားနဲ့အစဉ်မပြေကြရတဲ့ကြီးပဲရွေးလုံနေပြီးမှတော့ဘယ်လိုလုပ်ပြီးအစဉ်ပြေနိုင်ဦးမှာလဲ။ဒီလိုသဘောထားတွေမမှန်ခဲ့တဲ့အတွက်အားထုတ်ရင်းနဲ့အချိန်ကြီးချာနှစ်တည်းကြာခါရီနာပုံကြီးတိုင်းနဲ့ဖြစ်ပါများတော့တော်ပါပြီကွာဒီတရားအလကားပါပဲဆိုပြီးသူ့ဘာသာသူရိုးရိုးသားသားနင်းနေရှာတဲ့တရားပေါ်တနည်းအားဖြင့်ဆရာရှင်ကိုယ်တော်တိုင်ဦးတိုက်ခံရထားဆရာသမားဖြင့်သတ်မှတ်ခဲ့လေတဲ့ဓမ္မကိုအပြစ်တင်ကြပြန်ပါလေဓမ္မပေါ်မှာကိုယ်ကိုအားထားရဖြင့်ယုံကြည်စည်းကပ်ပါ၏ဆိုတာတဏ္ဍာလူတွေမပြောနဲ့ဘုရားရှင်တော်မှာအလေးမြတ်ထားခဲ့တာကိုယ့်ရဲ့လူချင်းမှုစွမ်းရည်တွေကိုတရားရှာတရားအထုတဲ့ဘက်ကိုတင်လာခဲ့ပြီးမှတင်တိုင်းဖြစ်လာတဲ့အခါဓမ္မန္တရဏံကိစ္ဆာမိတွေပျောက်ဆုံးသွားကြတဲ့တရားရှာသူတွေကလည်းအများသားလားဒါကြောင့်ပြောခဲ့တာပေါ့တရားနဲ့ဘယ်လိုအရှင်ပြေနေတာလဲဆိုတာကိုယ့်ကိုယ်ရိုးရင်းမိကြည့်ပါဦးလို့အစီအလာကြီးမားခဲ့တဲ့ရှေးဆရာတော်ကြီးတွေရဲ့စကားနဲ့တရားတွေကိုတလေးတစားတန်မှုထားပြီးယုံယုံကြည်ကြည်အထုတ်သွားမယ်ဆိုရင်တရားမရမရှိပါဘူး။ကျင်းတွေကိုရပါလိမ့်မယ်။ကိုယ့်ဘက်ကဝေဖန်ဆန်းစစ်စဉ်းစားတွေးတောနေရတွေကိုလျှော့ပြီးရှင်းမအားဟုသာတင်တင်အားဖြစ်ပြီးနေပါ။တရားရေးတာရောက်မှပဲအပြတ်အားထုတ်တော်မယ်လို့အိမ်မာမှုလို့အံထုတ်သေးဘူးဆိုတာနဲ့နေရာရွေးမနေပါနဲ့ဒီချိန်ဟာငါတရားအထုတ်ချိန်မဟုတ်ဘူးဘယ်ချိန်ရောက်မှတည်တည်ချာချာအထုတ်လိုက်မယ်လို့လဲအချိန်ရွေးမနေပါနဲ့ဦးဒီဣရိယာပုတ်နေကငါတရားအထုတ်လို့မရသေးဘူးထိုင်မှထမှလျောင်းမှရမ်းမှချူပြီးတော့လဲအရိယာပုတ်ရွေးမနေပါနဲ့အချိန်ရွေးနေရာမရွေးအရိယာပုတ်မရွေးအထုတ်တဲ့အောင်လေ့ကျင့်လုပ်ထိုင်ရင်မြန်မြန်မြန်ရင့်တာပါလေ မြင်ရင်းလာတာနဲ့မြတ်ပရမတ်ကိုမမြင်မရှိမသိမရှိမြင်သိလာပါလိမ့်မယ်ဒီရင်းလာတဲ့ဉာဏ်ကပဲတရားဟာဘာလဲဆိုတာပြောပြပါလိမ့်မယ်အဲ့ဒီကကုခန္ဓာကခေါ်တဲ့တရားကိုကိုပြန်နာရပါလိမ့်မယ်ဒီတော့မှပဲသစ္စာဆိုတာဘာလဲဆိုတာနားလည်လာပါလိမ့်မယ်သစ္စာဆိုတဲ့အမှန်တရားကိုခန္ဓာမှာသိရင်တစ္ဆာနဲ့တွဲနေတဲ့ဒုက္ခတို့သမုဒယတို့နိရောဓတို့မေဃတို့ကိုအကုန်သဘောပေါက်သွားတော့တာပါပဲတတိပ္ပံတရား၄ပါးစလုံးတထပ်တည်းကျသွားတဲ့အခါသစ္စာ၄ပါးစလုံးလည်းတထပ်တည်းစုံသွားပါလိမ့်မယ်အဲဒီခါကျရင်ဒုက္ခနိရောဓဆိုတဲ့ဒုက္ခချုပ်ငြင်းရဲ့အဓိပ္ပာယ်ဟာခန္ဓာသည့်ဖြင့်ဉာဏ်သာကိမ့်ဝတ်သွားပါလိမ့်မယ်ဒီတော့မှတရားအထုကာသတို့ကဖြည့်ဆုံးပန်းနိုင်မဟုတ်တဲ့လံကုလမှတ်တိုင်တွေလောက်နဲ့ပဲရရပြစ်ခဲ့တတ်တဲ့ကိုယ့်အဖြစ်ကိုယ်ပြန်မြင်လာပါလိမ့်မယ်တရားကိုဘယ်လိုပုံစံလေးနဲ့ဘယ်လိုအစဉ်ပြေနေခြင်းလဲဆိုတဲ့တခါကကိုယ့်ရဲ့တငယ်နာမရှိတဲ့အသိဉာဏ်တွေးဖော်ဒီပေါ်မှာရဲခြင်းပြုံးစားစားနဲ့ဖြစ်နေမိပါလိမ့်မယ်ငါဟာဘာကြောင့်ရိုးစင်းအေးများလာတဲ့တရားရှိရကိုမလန်းဖြစ်ခဲ့ပါတယ်ချားမဟုတ်ပေဘူးရှမ်းပြားပူလောင်နှားတဲ့အာယုန်တွေကိုလွတ်မှုတတ်တဲ့စိတ်ကိုလူလိုက်မိခဲ့လို့ကိုဆိုတာကိုလည်းနားလည်လာပါလိမ့်မယ်ဒါကြောင့်မူဝိပဿနာတရားအထုတဲ့အခါအရိုးဆုံးတရားကိုမျက်မှောက်ပြုလို့ရအရိုးဆုံးရှိမှတ်မှုတွေနဲ့မှပဲစိတ်နှလုံးငြိမ်းချမ်းပြီးအဆင်ပြေနိုင်လိမ့်မယ်ဆိုတာကျူတင်တော့ပေါ့ခါစီမှာ
ธรรมชรณังกัจฉามิ